Session 1.
Restoring hope to marriage.
Okay, di mana tu no atika tu no wen ha chen ne a chang ga. Di mana wo no di mana tin kha sa ma ba le solution no. Tin in thong nai myo le chen ko pyan lin thu thong chen a chang phit ba le.
Translated from English into Burmese by Paul Bucknell. Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.
One of God's greatest gifts that He's given us.
Are
our marriages. Our spouses. Isn't it wonderful? I was listening too. But sometimes we start wondering, right? Sometimes it's not easy to get along. But you know, the hope for our whole message this morning, and through the whole series, we're building a great marriage. Not just an okay marriage, but a great marriage. Linda and I are so glad to be here. We have been married since 1978. And next week we celebrate our 37th year of marriage. We've had eight children. And because most of you will ask, we have three boys and five girls.
Amen.
Amen. And the oldest is 35, the youngest is
13.
And so some people ask, well, with lots of children, certainly the marriage is not so good. You have financial pressures. You have parent-children pressure. You are so busy. No, even still, you can have a great marriage. Because of God's great grace.
And
we want to share how that works. Because of course, we have difficulty we have to work through. And so this morning, particularly, I want to talk about restoring hope to marriage. This is important because, and I want to talk to you because I know many of you also counsel others. So I'm talking on two levels. First of all, for you. But also, what do I say to that other couple? So when we talk about restoring hope, we're talking about our marriage. We're also thinking about that other couple that I don't know what to say to. So at this time, why don't we dedicate this time together and pray?
Okay.
Oh, Father, you are so great. Greater than we could ever think. Come and work in our lives. Let our marriages bring glory to your great name. Let our marriages thrill us with your goodness. We ask, Lord, that the Spirit of Christ would move mightily among us. Teach and bless us, we pray, in Christ's name.
Amen.
So there's three parts to our time together. So the first one is faith. That's getting God's view of marriage. Because right now, we maybe don't think that God's plan is really the best. I used to think my husband was the best, but now maybe I don't think so. But God says, yes, that's the case. The second is forgiveness. If marriage is great, but how do I get there? And also counseling others. How do you help others recover from marital setbacks? And so we hope to provide some practical skills on that level. And we're also encouraging you to have some questions. If you're shy and speaking them, just write them down and then we can just look at them. I think tomorrow I will arrange for my wife to spend some time with the sisters. Her Burmese is as good as mine. Minga Laba.
Hello, Minga Laba.
That's all. But hopefully she also have a translator. And so you can prepare questions today so she can think about them tonight.
Okay.
And that will help her, that will help all of us. I first started speaking about marriage cross-culturally in India. At first I said, no. Because many things I don't understand culturally speaking. But God kept prodding me because he said, my word is true for all of us.
Language
is a different.
Jono sakari, bata sakari, guacha ne matu.
Skin's different.
Jono yata yale, no, matu jau.
Hair's different. Mine's white now.
Jono is a yawale, no, matu jau.
But the same truth and the same God.
Get pane a yaga bale solution of piata keha. Amen.
But we also ask for pardon, for forgiveness, where we might not understand you fully. We welcome your understanding, also your questions to help us understand your situation
better.
We have a great marriage.
Jono ye mitasu ma jono ne linda ga no tege kaung mwon ne no in thaw mitasu jono pain san khe de.
I can't remember the last time we argued.
Ke jono hodong ga anye khun phit khe de no saka myat khe de aya jono aku tri mya lo.
And maybe I was thinking, oh, maybe I'm getting forgetful.
Ke ala jono sain sa de jono ha tru le me ta ne no.
So I asked her too, when was the last time we argued?
And
she also forget. So maybe we both getting old. But that's what God wants, a better and better marriage. So a third point and part of this series is friendship. We do not want to just overcome our problems. We want to understand what a great marriage is and obtain that. So stay with us these 3 days, okay? So what do you think? I'll ask you right now, what are some key factors to a great marriage? You can just mention them right now. Forgiveness.
Love.
Love.
Come on, eh? She met that at the show up. She did that. Vale? Unity.
Unity.
Yeah. Vale? For God's glory.
God's great purpose. Yeah.
Ah, let the gong that you have.
Do you see? You know the answers. But sometimes our marriage may be still not that good. Interesting, huh? But you know, there's also signs of giving up on a marriage. There's inward signs, the ones we hide. And there's also outward signs that people can see. One inward sign is the lack of commitment. But the outside sign of a lack of commitment is busy with everything else.
Mm-hmm.
inward sign, bitterness or a spirit of revenge.
ကျွန်တော်ရဲ့နှလုံးသားထဲမှာခတ်တီးမှုတွေကလေးစားချေချင်တဲ့အရာတွေရှိတယ
် Outward sign, you get involved with what you're thinking, imagination or pornography.
ကျွန်တော်ဒီအပြင်မှာကအပြင်ပိုင်းမှာမလို့လက်တွေ့အဖြစ်ကျွန်တော်အကောင့်ထည့်ဖို့တလဲဆိုလို့ရှိရင်တော့မကောင်းတဲ့အရာတွေစဉ်းစားတယ်လက်တွေ့အဖြစ်လုပ်တယ်တခါတလဲမကောင်းတဲ့တပုံတွေပုံတွေအင်တာနက်မှာကြည့်တယ
် Inward sign, no excitement about the marriage.
ကျွန်တော်ရဲ့အထက်မှာကအင်တောင်ရဲ့ကိစ္စနဲ့ပတ်သက်ပြီးမှစိတ်ဝင်စားမှုမရှိတဲ့အခါမှာ
Outward sign, you flirt with others. You look at others.
ကဲအပြင်မှာသူတပားတွေကိုနော်နော်မကောင်းတဲ့မျက်စိနဲ့စိတ်နဲ့ပြစ်မှားပြီးမှကြည်နေရတယ
် Inward sign, unforgiving spirit.
အထက်မှာခွင့်မလွတ်နိုင်တဲ့အခါမှာ
Outward sign, an affair, marital affair.
ကဲခွင့်မလွတ်နိုင်တဲ့အခါမှာအပြင်မှာဖောက်ပြချင်တဲ့နော်စိတ်တွေရှိလာတယ်ဖောက်ပြလာတယ
် inward sign disrespect toward your spouse
ကဲအထက်မှာကိုယ့်အမျိုးသမီးကိုမလေးစားတဲ့အခါမှာ
it's just the attitude
ကဲအဲ့ဒါကကျွန်တို့ရဲ့သဘောထား
but the outward sign is when you use words or actions to show that disrespect
ကဲအဲ့ဒါကျွန်တို့ရဲ့အပြင်မှာကိုယ့်ရဲ့အမျိုးသမီးကိုမလေးစားတဲ့အရာကိုအပြင်မှာလက်တွေ့အဖြစ်အကောင့်ထဲဖို့စေတယ
် now well Hope makes a great difference though.
ဒါမဲ့တခုပြောချင်တာပါလေဆိုလို့ရှင်တော့ညှော်လင့်ခြင်းဟာတကယ်ကျွန်းတို့ရဲ့ Hope ဆိုတဲ့ညှော်လင့်ခြင်းဟာကျွန်းတို့အင်ထောင်မိသားစုကိုကောင်းမွန်တဲ့အင်ထောင်မိသားစုတရားကိုတည်ဆောက်ခြင်းနိုင်ပါနဲ့
A lot of people when they get married have a hope that we'll have a great marriage.
ကဲအားလုံးကျွန်းတို့အားလုံးဒီမှာရှိတဲ့ကျွန်းတို့အားလုံးဟာကျွန်းတို့အစမှာအင်ထောင်ပြုတ်တဲ့အခါမှာကောင်းမွန်တဲ့ခရိယာအင်ထောင်မိသားစုကိုအားလုံးတည်ဆောက်ခြင်းကြနဲ့ဟုတ်တယ်မလား
In fact, some people get married to escape their family, their parents.
ကဲတချို့ကအင်ထောင်ပြူရာနဲ့သူတို့ရဲ့မိသားစုနဲ့နော်ခွဲခွာအပြင်မှာခွဲခွာသွားတဲ့လူတွေရှိပါတယ်.
They think all my problems will get solved because I leave my parents.
ကဲကျွန်တော်ပြဿနာတွေအကုန်လုံးရှင်းလင်းသွားပြီဘာဖြစ်လို့လဲဆိုတော့ကျွန်တော်မိဘတွေနဲ့ကျွန်တော်နော်သူတို့အင်ကနဲ့ကျွန်တော်ထွက်သွားလို့ဖြစ်တယ်.
Everything's going to be much better because I'm better.
ကျေကျွန်တော်ကကျွန်တော်မိဘထက်ကောင်းတဲ့အတွက်ကြောင့်ကျွန်တော်အင်ထောင်ကြလို့ရှင်ကျွန်တော်အင်ထောင်အစာပြုတ်လို့ရှင်တော့အလုံးအစင်ပြင်းမယ်ဆိုတော့ကိုအဲထိုကျက်တော့တော့စိတ်ရရှိတယ
် But if you've been married for a while you know it doesn't work that way
ကျေအဲ့လိုမျိုးအတွက်အခုရှိလို့ရှင်တော့သဆုံတစ်ခုတော့မှားတယ်နော
် So how does hope work
ညှော်လင့်ခြင်းဆိုတာဘလို့အစာပြုတ်တယ်ဘလို့အလုပ်လုပ်တယ
် Hope does not solve the problemBut it puts us on the right road so that our problems will be solved. So if you want to go to Yangon, you get on the road that goes there.
If you want to go to Yangon, you get on the road that goes there.ဒီရန်ကုန်ဆူလေသွားတဲ့လမ်းအတိုင်းပြည်လမ်းအတိုင်းပဲကျွန်တော်သွားရတယ
် We want the road to recovering marriage is that road of hope.
ကဲအဲ့ဒီကျွန်တော်တို့ရဲ့ခရိယာအင်ထောင်မိသားစုဆိုတာနော်ထိုအရာနဲ့အတူတူပဲဖြစ်တယ
် If I don't have hope toward my marriage,
ကဲကျွန်တော်ရဲ့အင်ထောင်မိသားစုမှာကျွန်တော်ရဲ့အင်ထောင်ရဲ့မှာညှို့လင့်ခြင်းမရှိဘူးဆိုလို့ရှိရင
် I'm going to avoid my spouse.
ကျွန်တော်အမျိုးသမီးကိုအမြဲတမ်းရှောင်မှာဖြစ်တယ်အမြဲတမ်းရှောင်မှာဖြစ်တယ်
I'm not going to pray much.
ကျွန်တော်အဲ့လိုဆူတောင်းမှာမဟုတ်ဘူး.
Or just pray God, you know, forget about her, forget about him.
ကျေကျွန်တော်ဆူမတောင်းတဲ့အတွက်သူ့ကိုမေ့လိုက်ပါ။အမျိုးသမီးကိုမေ့လိုက်ပါ၊ဇနီးကိုမေ့လိုက်ပါ၊ကိုယ့်ယောက်ျားကိုမေ့လိုက်ပါ
။ But hope humbles us.
ညှော်လင့်ခြင်းဟာကျွန်တော်တို့ကိုထိတ်ချစေတယ
်. We realize God is able to do something special.
ကျေကျွန်တော်တို့နားလေဖို့ကကျွန်တော်ရဲ့အင်ထောင်ရင်းမှာဖျားသခင်ရသဆုံတစ်ခုပြုတ်လုံနိုင်တယ်ဆိုတော့ကျွန်တော်တို့ယုံကြည်ဖို့အရေးကြီးပါတယ
် Maybe right now you're thinking well if you knew my husband or wife maybe you know that sometimes there's no room for hope
ကဲတချို့နော်လင်းနေမရအင်ထောင်မိသားစုအားဆိုလို့ရှိရင်တော့သူတို့အင်ထောင်မိသားစုမှာညှော်လင့်ခြင်းမရှိတဲ့အင်ထောင်မိသားစုတွေရှိကောင်းရှိပါလိမ့်မယ
် One time when I was pastoring there was a couple in our church that had very big problems
ကဲကျွန်တော်ဟိုတုန်းကတင်းအုပ်ဆရာလုပ်ခဲ့ပါတယ်အဲ့ဒီတင်းအောင်ဆရာလုံးတော့ကျွန်တော်အသင်းတော်မှာ ဒီလေနဲ့မရအင်ထော်မီတာဆုနဲ့ပတ်သက်မှာကြီးမားတဲ့ပြဿနာနဲ့ကျွန်တော်ကြုံတွေ့ခဲ့ပါတယ
် So I found another pastor who said that divorce is okay
ကဲအဲ့ဒီအမြုပ်သမီးကပါစတာတယောက်နဲ့တွေ့ပြီးမှအဲ့ဒီပါစတာကဘာပြောတယ်လဲဆိုလို့ရှိရင်တော့ကွာရှင်းတာကကောင်းပါတယ်လို့ပြောတယ
် And they contacted the society and the government and they sent a counselor to talk to me because I'm their pastor
ကဲကျွန်တော်ကပါစတာဖြစ်တဲ့အတွက်အဲ့ဒီအမြုပ်သမီးရဲ့နေနာမှာရှိတဲ့သူ့ရဲ့ဆွေမျိုးအတန်အဝိုင်းတွေကကျွန်တော်ကဆက်အသွယ်လုပ်တာလေအဲ့ဒီအမြုပ်သမီးကိုအကြံပေးဖို့အတွက် counseling ပေးဖို့အတွက
် That social worker came to the church and I sat down
ကျေကျဒီလူမှုရဲ့လုံငါမှာလုတ်တဲ့အဖွဲ့ရဲကျွန်တော်ရှီမာရောက်လာတယ်သူတို့နဲ့ကျွန်တော်ထိုင်ပြီးမှစကားပြောတယ
် She said well you know there's not much hope for this couple
ကဲအဲ့ဒီအဖွဲ့ကသူတို့ဘာပြောတယ်လဲဆိုလို့ရှိရင်ဒီလင်မင်းရနှစ်ယောက်အတွက်သူတို့အနာဂတ်အတွက်မျှော်လင့်ခြင်းကမရှိဘူးပြောချင်တာသူတို့ကွာရှင်းတာပိုကောင်းတယ်လို
့ And she was referring to the many difficulties already they weren't talking to each other
ကဲသူတို့နှစ်ယောက်စလုံးတွေ့ပြီးမှသူတို့ပြောခဲ့တဲ့အရာတွေသူတို့ပြဿနာဘာတွေဖြစ်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုသူတို့ဖော်ပြတယ
် and later it was so bad that we took the wife and the two children to our home for a while
now so my eddie အမျိုးသမီးနဲ့သူ့ကလေးနှစ်ယောက်ကိုကျွန်တော်အိမ်ကိုခေါ်သွားတယ
် but she was so bitter she would crawl up in a small on the floor and just be quiet
hey the whole day အဲ့ဒီလေကတိအောင်မှာပဲသူကထိုင်ပြီးမှအရနာချင်းပြီးမှနော်တယောက်ထဲနဲ့ပဲထိုင်တယ်စကားလည်းမပြောဘူ
း So when the social worker was mentioning those things all those thoughts come to my mind
ကဲအဲ့ဒီလူမှုရဲ့အဖွဲ့အစည်းမှာလုပ်တဲ့အကြံပေးတဲ့အဖွဲ့တွေပေါ့နော် counseling အဖွဲ့တွေကကျွန်တော်ပြောတဲ့အရာတွေကိုကျွန်တော်အဲ့ဒီအမျိုးသမီးကိုမြင်တာနဲ့ကျွန်တော်သတိရလာတယ
် But the spirit of God was also on my mind
ကဲအဲ့ဒီအချင်းမှာကျောင်းသခင်ရဲ့ဝိညာဉ်တော်ကကျွန်တော်ရဲ့အတွေ့အထိမှာပေါ်လာတယ်။စကားပြောလာတယ
်။ He was saying you can't agree with that social worker there's no hope.
ကဲခမရအဲ့ဒီ counseling လုပ်တဲ့ social လူမှုရဲ့မှာလုပ်တဲ့အဖွဲ့အစည်းတွေပြောတဲ့အရာကိုနော်သူတို့နဲ့တပေါ့တူလို့မရဘူးလို့
I'm the God of hope.
ငါဒီညှော်လင့်ခြင်းပေးနိုင်တဲ့ဖခင်ဖြစ်တယ်လို့ကျွန်တော်စိတ်ထဲမှာဖခင်ကစကားပြောလာတယ
်။ I didn't know what to say.
အဲ့ဒီအချိန်မှာကျွန်တော်ဘာပြောရမှမသိတော့ဘူး
Many months already passed. I don't know what to say.
ကဲသူတို့အဲ့ဒီပြဿနာကလာပေါင်းများစွာနဲ့နော်ဂျုံတွေ့ခဲ့တဲ့သူတို့လင်မယားကြားမှာဂျုံတွေ့ခဲ့တဲ့အရာဖြစ်တယ
် But because of the spirit of God teaching me,
ကဲဝိညာဉ်တော်ကကျွန်တော်ရဲ့နှလုံးသားထဲမှာစကားပြောလာတဲ့အခါမှာ
I spoke to that social worker.
အဲ့ဒီလူမှုရေးမှာလုပ်တဲ့ counseling အဖွဲ့တွေကိုကျွန်တော်သူတို့ကိုစကားပြောလိုက်တယ
် I said, "You are wrong."
ကျွန်တော်ပြောတယ်သင်တို့ဟာသင်တို့ပြောနေတဲ့အရာကသူတို့ကွာသူတို့ကွာရှင်းတာကောင်းတယ်ဆိုတဲ့စကားဟားတယ်လို့သူတို့ကိုပြောလိုက်တယ
် God is able to intervene
ဖြစ်ရတဲ့ခင်ဗျာထောပြတနာအားလုံးကိုဖြေရှင်းနိုင်တယ်လို့သူတို့ကိုပြောလိုက်တယ
် And later God did mightily intervene
နောက်ဆုံးမှာဖြစ်ရတဲ့ခင်ဗျာကြီးမားတဲ့အမှုကိုပြိုးပြီးမှအဲ့ဒီအင်ထောင်မီတာဆူဟာအဆင်ပြေသွားတယ
် That's another story how God healed her and him but God did it
ဖြစ်ရတဲ့ခင်ကအဲ့ဒီလင်မယားနှစ်ယောက်ကိုနော်သူတို့ရဲ့စိတ်ပန်းဆိုင်ရာကြားမှာချင်းကိုဖြစ်ရတဲ့ခင်ကပြာပြီးမှပေးတဲ့အရာကိုနော
် we often don't have solutions so we often do not have solutions
တခါတလေကျွန်တို့ဟာပေါ့နော်အဲ့လိုမျိုးကိုဘယ်လိုဖြေရှင်းရမလဲဆိုတာနော်ညီလာမရှိဘူ
း but God does
ဒါနဲ့ဖြစ်ရတဲ့ခင်မှာညီလာရှိနေ amen
amen and so on the one hand we have the secular view of marriage
ကဲကျွန်တော်ဒီတခုပြောချင်တာကအဲ့ဒီအင်ထောင်ရဲ့ကျွန်တော်ရဲ့အမြင်ကဘာလဲ
Well the government will understand that you are married as a couple
ကဲအစိုးရကသူတို့ဘာကိုနားလဲတလဲဆိုလို့အဆိုလို့ရှင်တော့နင်တို့ဟာလင်မယားဖြစ်ပြီးလက်ထပြီးတရားဝင်နဲ့လက်ထပြီးဆိုတာပဲသူတို့နားလဲ
It's a legal binding contract between a husband and a wife
ကဲလင်နဲ့မယားကြားမှာသူတို့စာရွက်စာသားနဲ့နော်sign ထိုးပြီးမှနော်တယုံဝင်နဲ့အဲ့ဒီစာရွက်စာတာရှိတယ
် but that's not the biblical view
အဲ့ဒါကကျမ်းစာအမြင်မဟုတ်ပါဘူ
း you've read genesis right
အဲ့ကျွန်တော်ဒီကမ္ဘာဥကျမ်းကိုကြည့်တဲ့အခါမှာ
god is part of the marriage
ဖြစ်ရတဲ့ကင်ဟာအင်ထောင်ရဲမှာသူကိုယ်တိုင်ပါဝင်တဲ့ဖြစ်ရဖြစ်တယ
် we use the word covenant instead of contract
အဲ့ဒီကျွန်တော်အခုနစာချုပ်စာတာလင်မယားကျမ်းမှာစာချုပ်စာတာလို့ပြောအဲ့ဒီအစာ covenant ဆိုတဲ့
legal contracts you can break
no
But this covenant is something God does, uniting the couple.
Covenant ဆိုတာဘယ်လိုပြောရမလဲ? Bring in, no? ဖျားသခင်ပေးတဲ့ bring in ဟာအရေးကြီးပါတယ
်. So it's good to think of marriage as a triangle, three corners.
ကဲအဲ့ဒါကျွန်တော်ဒီခရိယာအင်ထောင်မိသားဆိုတာအင်ထောင်မိသားဆိုတာဘာနဲ့တူတယ်လဲဆိုလို့ရှိရင် three carbon နဲ့တူတယ်နော် three carbon နဲ့တူတယ
် So you have God, you have the wife, you have the husband.
ကဲဒီနာမှာတစ်ခုကဖျားသခင်တစ်ခုကအမျိုးသမီးတစ်ခုကအမျိုးသား
There's a great change that's coming over the world right now. I don't know how much of it you understand. Originally, governments would help protect marriages. But over these past years, it's come about where governments are encouraging breakups and divorces.
Okay. ဒါကကျွန်တော်နိုင်ငံမှာဆိုလို့ရှိရင်တော့ပြီးခဲ့တဲ့နှစ်မှာသူတို့ဘယ်လိုလုပ်လာတယ်လဲဆိုလို့ရှိရင်တော့လင်မယားကွာရှင်းတာเนาะသူတို့တဘောမတူဘူးဆိုလို့ရှိရင်တော့ကောင်းတယ်ဆိုတဲ့အရာနဲ့သူတို့ကအားပေးလာတယ
်. They're trying to redefine marriage as not to be between man and woman but even between two men or two women.
Okay, သူတို့ဘယ်လိုဖြစ်လာတယ်လဲဆိုလို့ရှိရင်တော့နောက်ဆုံးမှာเนาะယောက်ျားနဲ့ယောက်ျားလက်ထတာမျိုးမိန်းမနဲ့မိန်းမအချင်းချင်းလက်ထတာမျိုးတောင်မှသူတို့ခွင့်ပြုလာတယ်
And so the governments are starting to turn against marriage.
ကဲအဲ့ဒါကိုသူတို့ကဘယ်လိုဖြစ်တယ်လဲဆိုတော့ဆိုရကအဲ့ဒီအင်ထောင်မိသားစုကိုသူတို့ပြောချင်တာကစကျင်ဖက်ပြုတ်လာတယ
်. So let's think about what God does say about marriage.
ကဲအင်ထောင်ရဲ့နဲ့ပတ်သက်ပြီးမှဖျားသခင်ပြောတဲ့ဖျားသခင်ရဲ့အမြင်ကိုကျွန်တော်စဉ်းစားကြည့်အောင
် In Genesis 2:24.
ကဲကပ္ပဦးကြအခန်းကြီးနှစ်အငယ်20လေးမှာ
He says, For this cause a man shall leave his father and mother and shall cleave to his wife and they shall become one flesh.
Okay. ယောက်ျားဟာ no ယောက်ျားနဲ့မိန်းမဟာသူတို့ရဲ့မိဘတွေကိုဆွန့်လွှတ်ပြီးမှသူတို့ဟာတကိုယ်တည်းတသားတည်းဖြစ်လာမယ်လို့ကျမ်းစာမှာပြောပါတယ်။ကပ္ပဦးကျအခန်းကြီးညအငယ်20လေး
။ Did you ever ask why people get married?
Okay. လူတွေဘာကြောင့်အင်ထောက်ပြုတ်ကြတယ်လဲဆိုတာမေခွန်းတွင်ထုတ်ဖို့ပါတလား
။ Why do people here get married?
Okay. ဒီနေရာမှာဒီမြန်မာပြည်မှာလူတွေကဘာကြောင့်သူတို့အင်ထောက်ပြုတ်နေကြတယ
် because my parents got married
ဘာဖြစ်လို့လဲဆိုတော့သူတို့ပြောကောင်းပြောပါလိမ့်မယ်ကျွန်တော်မိဘတွေကသူတို့အင်ထောက်ပြုတ်လို့ကျွန်တော်လည်းပဲအင်ထောက်ပြုတ်တယ်လို့
and their parents and parents got married
ကဲသူတို့တချို့ကပြောလိမ့်မယ်မိဘတွေသူတို့အဆက်ဆက်ကနေသူတို့အင်ထောက်ပြုတ်ချက်လို့ကျွန်တော်လည်းပြုတ်တယ်လို့ပြောကောင်းပြောပါလိမ့်မယ
် but where did it start
အဲ့ဒါဘယ်ကနေအဆက်ပြုတ်တယ်အင်ထောင်ရေးဆိုတာဘယ်ကနေအဆက်ပြုတ်တယ
် it started with God who created and designed marriage.
အဲ့ဒါကဘယ်ကနေအစပြုတ်တယ်ဆိုလို့ရှိရင်တော့ဖျားသခင်လူတွေပါဆင်းတဲ့ဖျားသခင်ကနဲ့အစပြုတ်လာတာဖြစ်တယ
် Marriage happens. It's a special thing. Spiritual nature of combining a man and woman for life.
ကဲဖျားသခင်အင်ထောင်ရဲ့ဖျားသခင်အမြင်ဟာနော်ဝိညာဉ်အမြင်ဖြစ်ပါတယ်နော်အင်ထောင်ရဲ့ဟာသူ့ရဲ့ဝိညာဉ်အမြင်ပဲဖြစ်ပါတယ
် In Mark 10:9
ရှင်မ
Jesus says, What therefore God has joined together, let no man separate. He wasn't just talking about Adam and Eve. He's talking about the people around him. Who God has joined together, let no man separate.
ဒီကျမ်းစာမှာပါပြောတယ်လေဖျားသခင်ဆက်ဆထားတဲ့လူတွေဟာနှစ်ယောက်ဟာလူတွေမခွဲမခွာစင်နဲ့လို့ပြောပါတ
ယ် Even if people don't believe in God, still when they get together, God is doing something special.
ကဲတချို့ဖျားမတည်ရင်တောင်မှနော်တချို့လူတွေကဖျားတကီကိုမယုံကျင်ရင်တောင်မှသူတို့လက်ထလာတဲ့အခါမှာသူတို့ကြားမှာဖျားတကင်ကတဆုံတကူအမှုကိုပြုတ်တယ်ဆိုတာကိုကျွန်တော်တွေ့ရပါတယ
် stepping in a path of truth
ကြည့်သူတို့ဟာမာကာနဲ့လာမှာသူတို့ရှောက်လာတယ
် they won't save them
သူတို့ဟာမာကာနဲ့လာမှာရှောက်လာတယ
် but it's according to God's design
အဲ့ဒါဖျားတကင်ရဲ့အလိုတော်အတိုင်းဖျားတကင်အသက်ရှင်စေခြင်းနဲ့အတိုင်းအသက်ရှင်လာတယ
် and we can see that in governments and social societies
ကြည့်ကျွန်တော်ဒီနဲ့အစိုးရနဲ့လူမှုရဲ့အတိုင်းအဝိုင်းမှာကျွန်တော်ကြည့်လို့ရပါတယ
် the more the society protects and make sacred marriage, the stronger the society is. But the opposite is also true. When people do not follow God's way, society start falling apart. Now remember, marriage is one big truth, okay? Foundational truth. To make it a special marriage, a blessing, there's other truths that have to be in place, and we'll look at those later. So I want to make some statements here, okay? Strong, powerful statements. Good marriages follow God's design. Even for unbelievers, if they live by God's design, their marriage would be good, better than some Christians. Which makes us conclude that bad marriages do not follow God's design in one or more areas. This is very important for counselors to understand.
If you
see a bad marriage, you're
going to
notice that there's something that they don't believe, they're not doing that God wants. We'll look at that tomorrow. Mediocre marriages, average marriages, have not fully embraced God's design. So if your marriage is just okay, there's still something you're missing. Because God made marriages to be a great blessing. And because of Genesis, and because what he did at the foundation of the world in creating man, we know God wants to build great marriages. Through the cross, through Jesus Christ, we know God has a way to restore those broken marriages. Now God works with us who are listening carefully. So that's if we have hope, we're listening. You give up, you're not listening. We'll find that all the solutions and returning to hope have to do with going back to God's design. And this is where we're going to talk about biblical principles and how they work out in our lives. Okay, let's think a little bit about what is the source of hopelessness.
Hopelessness.
I want you to think about the thoughts in your mind.
What
are or that couple that comes to you that has a big problem, what do they say? I'll say a few in English. But you probably have similar ones in your own language. What happens is a person thinks about this a lot and sometimes says it out loud. Okay, here's one. It won't make a difference. It won't make a difference. Whatever I do is not going to make a difference. And maybe you're thinking, I tried before, right? But it helped a little bit than nothing. So I tried it before, but no big, long-lasting changes. So the point is, oh, here's another one. I can't do it. I know I should love my wife. But she's too disrespectful. I'm not going to love her. I can't love her, maybe. Sources of hopelessness. And they lead us to conclusions where I give up where there's no hope. These thoughts are from the evil one, temptations. And they disable us. And we're not going to pray. We're going to stop being respectful. We're going to stop loving. We're going
to stop
trying. Because Satan doesn't want God's glory in your life. Just think about it.
If you,
husband, wife, serving the Lord, but you have bad marriage, that hurts your ministry. On the one hand, I preach about God's love. But then I don't love my wife. So what power do I have when I'm preaching? Not much. But if you did love your wife, and you can think how you forgave her recently of some very bitter remarks. And when you're preaching about God's love, your whole person is in agreement with the truth of God. Identify any of those lines of hopelessness. If you have paper, write them down, the ones that you use, that Satan puts in your mind.
So,
for example, when I say, I tried that before, but it doesn't work.
The Choa Pio Kong Pio Bale Metano, look at me. Machin, I'm what seemed to you.
So Satan puts that in my mind. I think it. That's temptation. But when I accept it, it becomes my sin. So I need to repent from that. And state the truth. You see, the falsehood is not that I did not try before. You did try before. That's still true. But you stop there. You have to say the whole truth. I did try before. And it didn't work for long. But God wants me to always trust Him for every difficulty I face.
Amen.
Even if it takes 1 year, I'm going to trust Him.
You
see, you put your heart in a responsive, a listening position to God. So, right now, I'm going to give you a little challenge. List three or four areas that you lost hope in your marriage. Okay, you need to do this. Okay, this is a lesson right now. Of course, the lesson goes on. You go home, you still think about it. A wife, for example, might think of her husband that always speaks harsh to her. In public, he speaks polite. But personally, he speaks harsh. She's lost hope that he would ever speak kind, affirming words to her. And so she writes down, I don't think my husband will ever speak kind to me. But then right next to it, you want to write what you should be hoping. Up to now, he has not spoke kindly. But you're the God of miracles. And one day, I'm looking to you that I will hear those kind words from my husband to me. And I'll be the happiest wife there is. You see the difference?
마ပြောချင်လဲဆိုတာ
Where have you lost hope?
ဘယ်နေရာမှာကိုယ့်ရဲ့မျှော်လင့်ခြင်းကရှုံ့ရှုံ့နေရတယ်လဲ
And then you write the opposite of how you do hope.
ကဲအမျှော်လင့်ခြင်းကိုစတင်ဖက်ပြုနေတဲ့ကိုယ့်ရဲ့အင်ထောင်ရဲမှာနော်လင်းနဲ့မရကြမှာပြဿနာဖြစ်စေတဲ့အရာအရှုံးပေးစေခြင်းတဲ့အရာပြဿနာတွေရေးကြပါ
Because these are going to be the miracles that we're going to be praying for.
ကျေထွာအရာအတွက်ကျွန်တို့ဘုရားသခင်ကကြီးမားတဲ့အမှုပြုပေးမှဘုရားသခင်ကထွာအရာအလုံးကိုကောင်းချီးပေးမှဖြစ်တယ
်။ Often we think of one or two major things.
ကျေတခါတလေကျွန်တို့စဉ်းစားတယ်အချက်အတိကအချက်နှစ်ချက်တစ်ချက်နှစ်ချက်အဲ့လိုမျိုးနဲ့စဉ်းစားတယ
်။ But there's other minor ones.
တချို့ကအချက်တစ်ချက်နဲ့စဉ်းစားတယ်
But they're not so big right now. Those other ones are the prime ones. Focus on those.
ကဲကျွန်တော်ဦးစားပေးနေတဲ့အများကြီးရှိကောင်းရှိပါလိမ့်မယ်။နော်။အင်ထောင်ရမှာကျွန်တော်ဦးစားပေးတဲ့အရာတွေကိုစိတ်ထဲကနဲ့နော်ကိုယ့်ရဲ့စာရွက်ရဲ့ပုံမှာရေးကြရအောင
် So we're going to call that our hope list.
ညှိုလင့်ခြင်း၊ကင်းမဲ့ခြင်းအကြောင်
း Okay. Now let me give you four biblical principles that instill hope and confidence in our marriages.
ကျွန်တော်ကြားစာအရာကျွန်တော်ရဲ့အင်ထောင်ရဲကိုမျှော်လင့်ခြင်းပေးတဲ့အရာပေါ့နော်အရာတွေကိုကျွန်တော်ခွန်အားပေးခြင်းနဲ
့ Okay God designed marriage
ဘုရားသခင်ကအင်ထောင်ရဲကိုအစားပြုတဲ့ဘုရားဖြစ်တယ်
He purposely made man so that he longed for a partner
ကဲဘုရားသခင်ကလူယောက်ျားကိုဖာဆင်းတယ်ပြီးမှသူ့အတွက်မိန်းမကိုလည်းဖာဆင်းတယ
် Genesis 2:18 It's not good for the man to be alone
ကဲကဘာဦးကြခန့်ချင်းနှစ်အငယ်38မှာယောက်ျားတယောက်တည်းနေမကောင်းဘူးနေလို့မကောင်းဘူးဆိုပြီးမှဘုရားကပြောပါတယ
် God observes that
ဘုရားတကယ်ထွက်အရာကိုကြည့်တယ
် God highlighted that by bringing all the animals to him
ပြည့်ဘုရားတကင်းကလူတွေရှိမှာတရင်စာအလုံးခေါ်ဆောင်လာတယ
် Genesis 2:20
ကဲကဘာဦးကြခန့်ချင်းနှစ်အငယ်20
And Adam found that there was no helperpartner like he was looking for
at the time ma adaga tu ma kunyi me lu tu ma apho tyao ma ma shi khe ba bu
you see this is actually god teaching adam how he needed a partner
ke phya thakin ya take ta so lo shin no adaga tu atwet kunyi thauk pa pe me lu lo a la bi so de a ya go tin pe chin na phit de
let me just pause here a moment
ara go a ne nya chin no pyo pya chin de
god does love those who do not get married those that god calls to singlehood
sorry
god does love those called to singlehood those who do not get married
ဖြားတဲ့ကံကျွန်တော်ပြောချင်တာကအင်ထောင်မကြတာနော်တယောက်ထဲနေတာကဖြားတဲ့ကံကကျွန်တော်အမြင်နဲ့အလိုမရှိဘူးအလိုမရှိဘူးလို့ကျွန်တော်ပြောချင်တယ
် I've worked with both brothers and sisters on the mission field with those who are called to singlehood
ကျေကျွန်တော်သာသနာလုံငါမှာတယောက်ထဲနဲ့လူပြိုကြီးအပြိုကြီးတွေလှုပ်တဲ့လူတွေနဲ့ကျွန်တော်ကစကားပြောခဲ့ပြီးတွေ့ကြုံခဲ့ပြီ
း sometimes for 20 years but sometimes for life
ကျေတချို့ကနော်တတက်လုံးယောက်ျားမယူဘူးမိန်းမမယူဘူးအဲ့လိုနဲ့ဆုံးဖြတ်ခဲ့တဲ့လူတွေနဲ့ကျွန်တော်တွေ့ကြုံခဲ့တယ
် That's also a holy calling
အဲ့ဒါကတကယ်နော်ကြည်လို့မကောင်
း And that's the way Jesus lived he never got married
ခရစ်တော်ကအင်ထောင်ကြလားမကြခဲ့ပါဘူးအသားရှင်တဲ့အသက်တာနဲ့သူအသက်ရှင်ခဲ့တယ
် But for most of us we are called to marry
ကြေကျွန်တော်အားလုံးဟာဒါပဲမဲ့ကျွန်တော်အားလုံးဟာအင်ထောင်ပြုဖို့ဘုရားသခင်ကကျွန်တော်ကိုအလိုရှိတယ်ဟုတ်တယ်နော
် And so we also notice God's design for marriage and the way he fashioned woman
ကြေဘုရားသခင်ကမိခင်တွေပုံစံကိုမိန်းကလေးတွေပုံစံကိုဘုရားသခင်ဖာဆင်းတဲ့ပုံကတမူထုချတာနော်အမြုံမြုံနဲ့နော်အဖင်တွင်နဲ့ဟွာနဲ့အဲ့ဒါကဘာအတွက်ဖာဆင်းတာလဲဟာတာနဲ့ဟိုဟွာအင်ထောင်ကြဖို့အတွက်ဖာဆင်းတာဖြစ်တယ
် I think he's saying more than I'm saying but it sounds interesting
ဒီကဘာပုံမှာကောင်းအောင်ပြောတတ်တယ်နော
် Genesis 2:21 to 22
အဲကဘာဦးကြခါချင်း20
The Lord caused Adam to fall asleep
And
God took one of his ribs. After that surgery, he closed up the wound.
And
the Lord God fashioned, you know, specially made that person into a woman.
ဧဝအထက်မှာထည့်လိုက်တယ
် so he was going, she would be like him but not the same
that ဧဝဟာအာဒာကဲ့သို့ဖြစ်ပေမဲ့သူတို့ဟာမတူဘူး
And down today we can very easily discern the difference between a woman and a man.
ကဲဒီနေ့ဒီအချိန်အထိဖျားယောက်ျားနဲ့မိမကွာခြားမှုကကျွန်တော်တွေ့ရပါတယ်နော်တွေ့ရတယ
် And I know every man appreciates a woman.
ကဲယောက်ျားတွေအားလုံးဟာနော်မိမတွေကိုကြည်ချင်ကြတယ်တပို့ကြကြတယ်ဟုတ်တယ်မလား Yeah. အဲ့ဒါတဘာဝပဲ
It's so God knows that about our lives. He made us that way.
ဖျားတခင်ကထိုကဲ့သို့သူကဖန်ဆင်းတာ
Well man,
well,
man was sleeping, God was working.
And
he fashioned woman especially for man. We have to remember that. And this is...part of our great hope that somehow they work together into a wonderful mysterious but powerful oneness
အဲ့ဒါကဖျားသခင်ကယောက်ျားနဲ့မိန်းမသလုံးသွားသည့်ဖြစ်ဖို့ထိုအရာကိုဖျားသခင်ကဖန်ဆင်းခြင်းဖြစ်တယ
် And lastly God took her and introduced her to Adam
ကဲနောက်ဆုံးမှာဖျားသခင်ကဧဝကိုယူလာခေါ်လာပြီးမှယောအာဒဆိုပြီးမှသူကမိတ်ဆက်ပေးတယ်အာဒစီကိုလာပေးတယ
် Genesis 2:22
ကဘာဦးကြခန်းချင်းနှင်းအငန်း20နှစ်မှာ
Did God know what he was doing? Yes.
ဘုရားသခင်ဘာလုပ်နေတယ်လဲဆိုတာဘုရားသခင်သူကိုယ်တိုင်သိတယ
် They just did not evolve. They were fashioned particularly male and female.
ကဲသူတို့ဘုရားလူတွေကိုသူဘာအတွေ့အကြုံသူတို့ကိုဖန်ဆင်းနေတယ်လဲဆိုတာဘုရားကသူနားလေ
And so this is God's design. So we have confidence that marriage is something beautiful.
ကဲအဲ့ဒါကြောင့်ဖျားသခင်အာလုတ်ပဲ့တဲ့ဒီအင်ထော်ရဲ့ဟာဖျားသခင်အကြအစင်ဖြစ်တဲ့အတွက်ဖျားသခင်အလိုတို့နဲ့ညီတဲ့အင်ထော်ရဲ့ဖြစ်ဖို့အရေးကြီးတယ
်။ And then we also today we need to talk about plurality male and female God did make both of them.
ကဲဒီနေ့ကျွန်တော်အနေနဲ့ကျွန်တော်ဝင်ခတ်ချင်တဲ့အရာကဒီအင်ထော်ရဲ့နဲ့ပတ်သက်ပြီးမှပေါ့နော်အများကဒီစဉ်းစားတဲ့အရာတွေလည်းကျွန်တော်ဝင်ခတ်ချင်တယ်
For Hebrew, the language for the Old Testament. Man, for example, the husband would be called Ish.
And
the woman be called Isha. So Ish, Isha.
Ish, Isha.
And so for woman, God spent special time fashioning her.
ဖျားသခင်ကမိမကိုဖာဆင်းတဲ့အခါမှာပိုးပြီးမှအချင်းယူတယ်။ပိုးပြီးမှ special နဲ့အထုနဲ့မိခင်တွေကိုမိမတွေကိုဖာဆင်းတယ်
။ Now, a woman are different from men.
မိမတွေဟာယောက်ျားတွေနဲ့မတူဘူးနော်။ပုံစားတူလား
You know, sometimes men want women to be just like them.
လုံးဝမတူဘူး။ယောက်ျားနဲ့မိမပုံစားလုံးဝမတူဘူး။ခန္ဓာကိုယ်က
One of the first secrets of a good marriage, understand women are different.
Yeah. ဟိုဝဲချက်နဲ့ကျွန်တော်အင်ထောင်ရဲ့ဆိုတာနားလေဖို့ကနော်မိဒီမိမတွေရဲ့ထူချမှုအဲ့ဒါပဲဖြစ်တယ
် You know I travel around the world.
ကျွန်တော်တကဘာလုံးကိုကျွန်တော်လှည့်ပါတယ
် I was in Peru, India, and you see women dress lots of colors.
ကျွန်မိခင်တွေဟာမိမတွေဟာနော်အမျိုးသမီးနော်အမျိုးသမီးတွေဟာသူတို့အမျိုးမျိုးနဲ့ကာလာနဲ့ဟောဝါဆင်ကြတယ
် they dress special styles
သူတို့ဟာအမျိုးမျိုးစတိုင်နဲ့ပြကြတယ
် men well pretty ordinary
အမျိုးသားတွေဟာယောက်ျားတွေဟာဆိုလို့ရှိရင်တော့ရွံ့ရွံ့လေးနဲ့ဝါဆင်ကြတယ်ဟုတ်တယ
် so if there's a man living you know it's very ordinary
အမျိုးသားယောက်ျားတွေဟာရွံ့ရွံ့လေးနဲ့နော
် the woman comes in ကြတယ်The woman comes in, it becomes special.
အမျိုးသမီးတွေလာတဲ့အခါမှာသူတို့ဟာသူတို့ရဲ့ဝါဆာရှင်ပုံကတမျိုးပဲเนาะအမျိုးမျိုးပဲเนาะကာလာရင်နဲ့ပါနွေနဲ့အမျိုးမျို
း So we can understand these differences, but yet they're to work as one.
အဲ့ဒါကနားလေဖို့ကမတူဘူးเนาะလုံးဝမတူဘူးဒါပေမဲ့ဖျားသခင်ကထိုမတူတဲ့အရာကိုတလုံးတဝါတိတစ်ခုနဲ့ဖျားသခင်ကဖြစ်စေခြင်းနဲ့
In English we have the word man.
ကျွန်တော်အင်္ဂလိပ်မှာဆိုလို့ရှိရင်တော့เนาะယောက်ျားဟာ man လို့ခေါ်တယ်
That refers to the male.
အဲ့ဒါကအမျိုးသားကိုဆိုလိုတာဖြစ်တယ်.
But in we also have the word woman.
ကဲ မိန်းမ woman လို့ခေါ်တယ်နော်အမျိုးသမီ
း referring to the female.
အဲ့ဒါကိုအမျိုးသမီးကိုဆိုလိုချင်တာဖြစ်တယ
်. And so again we go back to Genesis. We see God made woman out of the man.
ကဲကျွန်တော်ကဘာဦးကြားကိုကြည့်တဲ့အခါမှာဖျားသခင်ကနော်မိန်းမကိုယောက်ျားထက်ကနဲ့ तू ကပါဆင်းတာဖြစ်တယ
် In English we have male and female.
ကဲကျွန်တော်အင်္ဂလိပ်လိုနဲ့အမျိုးသားအမျိုးသမီးဆိုတဲ့စကားလုံးအခေါ်အဝေါ်ရှိတယ်.
So this plurality.
အဲ့ဒါကကျွန်တော်အများနဲ့သုံးတဲ့စကားလုံးဖြစ်တယ
် In Genesis 2:24 we also see God designed oneness.
ကဲကဘာဦးကြအခန်းကြီးမြင့်အငယ်24ကိုကြည့်တဲ့အခါမှာဖျားသခင်ကတလုံးတဝါသည်နော်လိုချင်တဲ့အကြောင်းကိုကျွန်တော်တွေ့ရပါတယ
် We say for this cause, he said that man shall leave his father and mother, cleave to his wife, and they become one flesh.
Okay, John Samba ba pyo de ka ba u cha khan chi ni a yin na se le ma yauk cha ne mai ma ha tu lo ye mi mi ba rwe go no swon lwa me tu do ha tu ko ti ta ta ti chit la me so ra go pho pya ba de.
What is this one flesh?
A ra ga tu ko ti ta ta ti so ra ba le ba ta bo le.
We'll talk more about that later.
Thwa ya go chu no naw ma ဆက်လက်မှကျွန်တော်ကဆွေးနွေးမှာဖြစ်ပါတယ
် But it's not just talk about the sexual union it's talking about them as a couple
အဲ့ဒါကျွန်တော်လင်ပိုင်းဆိုင်ရာနဲ့ပတ်သက်မှပြောမှာမဟုတ်ပါဘူးကျွန်တော်ရဲ့စီလုံးချင်းအကြောင်းတလုံးတဝါတိဖြစ်တဲ့အကြောင်းကိုပြောမှာဖြစ်ပါတယ
် And lastly Genesis 2:25 God designed his glory to be shown in that marriage
ကဲဖြစ်ရတဲ့ကဘာဦးကြအခန်းကြီး2အငယ်25မှာဖြစ်ရရဲ့အလိုတော်ကဘာလဲဆိုလို့ရှိရင်တော့အင်ထောင်ရဲ့မှာသူတို့ရဲ့အင်ထောင်ရဲ့အဖြစ်လူတွေရဲ့အင်ထောင်ရဲ့အဖြစ်သူရဲ့ဘုန်းတော်ထင်ရှားဖို့
they were both naked and they were not ashamed it says
ကြည့်သူတို့ဟာအဝတ်အစမပါပဲမဲ့လုံးဝရှက်ကြောက်ခြင်းမရှိဘူ
း it seems before the fall before they sinned that there was a glory maybe a brightness a light that shone from their lives
ကြည့်အဲ့ဒီသူတို့အပြစ်မအာဒာနဲ့အဝဟာသူတို့အပြစ်မလုပ်ခင်မှာသူတို့မှာလုံးဝရှက်ကြောက်ခြင်းမရှိပါဘူးသူတို့အဝတ်အစလည်းမပါခဲ့ပါဘူး
But after they sinned, that glory was taken away.
Okay, at the time, you know, at that time, Pia Bondo shook it. That means, you know, after the lobby, now by now, you know, at that time, Pia Bondo was shook. Pia, the king, Pia, we ma, you didn't like that.
And so that light was gone, and then they saw their nakedness.
Okay, you know, at that time, Alain Sora was shook. At the time, you know, ha, I was Sam Babu Sora, you know, mean like that.
But later, God would give them clothing to cover themselves.
Now, so ma, piaga, tudo ye awo asa wo po atwe piaga, tudo go pe lai de.
But God is glorified when that husband and wife live as one.
Ke pia de kenga lein ne me ya talon tua ti tata ti tuko ti tata ti ne tudo ate shen na akama tho ne ya ma pia tu ye bong do thin sha se da go chuno twe ya ba de.
It's not just when they live in the same place.
အတူတူနော်တင်းထဲမှာအသက်ရှင်တာကိုပြောချင်တာမဟုတ်ပါဘူ
း It's also when they live one in heart
ကဲအဓိကပြောချင်တာသူတို့နှလုံးသားပိုင်းဆိုင်ရာနဲ့တလုံးတဝါတိဖြစ်ခြင်းကိုဆိုလိုတာဖြစ်တယ
် I want to close this section with a thought about hope again
ကဲဒီအရာကိုပြောပြီးမှခဏလေးကျွန်တော်အနားယူမှာဖြစ်ပါတယ်နော်စေနာရီခွဲထိုးတော့မှာဖြစ်ပါတယ
် Abraham was a man of great hope
ကဲမျော်လင့်ခြင်းအကြောင်းကိုကျွန်တော်ပြောချင်ပါတယ်အဗရာဟာတကယ်ကြီးမားတဲ့မျော်လင့်ခြင်းကိုပိုင်ဆိုင်တဲ့ဖခင်ကြီးဖြစ်ခဲ့တယ
် I know some of you are facing impossible situations
ကဲတချို့တော့ဒီအင်ထောင်ရဲ့ဟာလုံးဝမဖြစ်နိုင်တဲ့အရာတွေနဲ့ရင်ဆိုင်နေရတဲ့အင်ထောင်ရဲ့
When I
ရှိကောင်းရှိပါလိမ့်မယ်
Speaking to that social worker about that broken couple there
အခုနကျွန်တော်အစပိုင်းမှာပြောသလိုတော့လူမှုရေးအဖွဲ့အစည်းတွေနဲ့တွေ့ကြုံခဲ့တဲ့အကြောင်းတွေလုံးဝမဖြစ်နိုင်တဲ့အကြောင်းတွေကိုကျွန်တော်ခုနကပေါ်ပြပေးခဲ့တယ
် I had hope for our marriage my wife and I that was easy
ကဲကျွန်တော်နဲ့ကျွန်တော်အမျိုးသမီးအတွက်ကျွန်တော်ကြီးမားတဲ့မျှော်လင့်ခြင်းရှိတယ်ကျွန်တော်အတွက်တော့လွယ်လွယ်လေးပဲ
But God's servants sometimes we have to have hope for other people
ကဲသူများအတွက်လဲနော်ထိုမျှော်လင့်ခြင်းကိုပေးနိုင်တော့နော်ဆရာမများဖြစ်ဖို့အရေးကြီးပါတယ
် Do I really believe God can help them
ကဲဖျားသခင်ကိုကျွန်တော်တကယ်ယုံကြည်သလားသူတို့ကိုဖျားသခင်ကူညီနိုင်တယ်ကူညီနိုင်တယ်လုပ်ပြနိုင်တယ်ဆိုတာကျွန်တော်ယုံကြည်ဖို့အရေးကြီးတယ
် Let me read this passage Romans 4:18-21
ရောမခန်းကြီးလေးအငယ်18 23ကိုကျွန်တော်ကြည့်ကြရအောင်
In hope against hope he believed Abraham believed in order that he might be a father of many nations, according to that which had been spoken, so shall your descendants be. And without becoming weak in faith, he contemplated his own body, now as good as dead, since he was about 100 years old, and the deadness of Sarah's womb. And this is what I want to focus on. Yet, with respect to the promise of God, he did not waver in unbelief, but grew strong in faith, giving faith to God, glory to God, and being fully assured that what he had promised, he was able to perform.
Amen.
Verse 18, in hope against
hope.
And hope being fully assured of what he promised. So we're thinking God's design, what he wants to do. He wants to take away our hopelessness. And replace that with a vibrant hope. Isn't God a God of miracles? Yes. Change, however, sometimes takes a long process. Now, each of you have a hope list. I don't want you to go home or show your spouse, this is my hope list. That would be disrespectful. That's for your hope before God. Of course, if they ask, if you want, you can show. You want to confess any lack of hope in your life, for your marriage or for others even. We're asking the Lord to restore hope to the areas of lost hope. You want to give God opportunity to answer the way and when he wants. I remember once in Uganda. I was speaking about these things. And a woman, her husband had two wives. She was one of them. She was very bitter. And that husband often would come home at 1 a.m. in the morning, knocking on the door. Bitter in heart, she didn't want to open the door. But after listening to God's truth, she knew what she needed to do. So next time she heard that knock,
Now the Katu Yoja in Pialare Akama, Shina Yama in Pialare Akama.
She quickly ran to the door, opened it.
Getua Mianyan, Jerry Matakaru, Tua Pumpe.
Her husband came in.
Tu Yoja Pialane.
And she confessed her hard heart.
Getu Yau Yoja Sematua, Tuye Anajine Kasana Ajago, one kane.
Oh, I'm so sorry, I haven't opened the door for you.
Get Kamia.
I want to be a kind and gentle wife. She didn't know if the husband would beat her. But she saw a miracle. Her husband knelt down.
And
he began to confess his own sins. And there they were as a couple. God can do miracles. Hope opens up the whole heaven's window for him to pour his grace out.
Sometimes
we need to be patient. The biggest reason often we have to change, and that takes time. Let's close in a word of prayer. Oh Lord, we thank you so much for your marvelous and wonderful grace. We confess that often we lose hope. We lose confidence in your design and purpose. Please forgive us, Lord. Break into our lives, our marriages. Forgive us by the blood of Christ for all our unbelief. Plant those special seeds of hope. That in your time, that will give all of us here great marriages. Thank you that you're the God of all hope. And even Abraham said that in hope against hope, he believed. We come to you, O Father, in Jesus' name. Bless us. Forgive us. Complete your design for marriage in our lives. Let your glory again shine in our marriages. In Jesus we pray.
Yeshu nama kisu taung atana khachya mya swa phya takin.
Amen.
This concludes session 1.
Restoring hope to marriage.
Ge dimne chuno atita chuno win ha chin ne a chang ga dimne bo no dimne tain kha sa ma ba le so lo shin no tain in thong nai myo le chin ko pyan lin thu thong chin a chang phit ba le.
Translated from English into Burmese, produced by Biblical Foundations for Freedom, www.foundations.com. forfreedom.net, releasing God's truth to a new generation.